အာရှဒေသမှာအရှိန်ဟုန်နဲ့ဖွံ့ဖြိုးလာနေတဲ့မြို့ကြီးတွေအနေနဲ့ရေကြီးမှုတွေနဲ့လေလုံးညံ့ညံ့မှုကိုမထိန်သိမ့်နိုင်တာမျိုးသဘာဝဘေးအန္တရာယ်ကနေကာကွယ်နိုင်ဖို့အတွက်မြို့ရင်းသဘာဝပတ်ဝန်းကျင်စိမ့်လန့်အောင်ဆောင်ရွက်ကြရလိမ့်မယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစဉ်ကန်စာတက်အဆောင်ကသတိပေးထားပါတယ်။တခြားဒေသတွေထက်ပိုတဲ့အ мян နှုန်းနဲ့မြို့ပြတိဆောက်လာနေတဲ့အာရှဒေသဟာကမ္ဘာပေါ်ကမြို့ရင်းနေထိုင်သူဦးရေစုစုပေါင်းရဲ့တဝက်နီးပါးရှိတဲ့ဒေသဖြစ်နေပြီလို့အဲ့ဒီအစဉ်ကန်စာကဆိုပါတယ်။ဆယ်စုနှစ်တစ်ခုကျော်လောက်ကာလအတွင်းမှာတင်ကမ္ဘာကျွမ်းမြို့ကြီး38ခုထဲမှာ22ခုကအာရှဒေသမှာဖြစ်လိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိုမျိုးမကြုံစုဘူးမြို့ပြလူဦးရေကျိုးလာမှုဟာနိုင်ငံအတွက်ကုန်ကျစရိတ်များစေတယ်လို့လေလူညဉ့်ညံ့မှုနဲ့စီးရဲသားရက်ကွက်တွေတိတိသားသားတိုးလာစေပြီးတော့စီးပွားရေးနဲ့လူမှုရေးအဆင့်တန်းကွာဟမှုတွေလည်းကျပြန့်လာစေတယ်လို့ ADB ဘဏ်ကပြောပါတယ်။ဒီမြို့ကြီးတွေကိုပို့ပြီးတော့ရေရှည်ခံအောင်တည်ဆောက်နိုင်မှုဆိုရင်အာရှဒေသအနေနဲ့အနာဂတ်မှာသဘာဝပတ်ဝန်းကျင်ယိုယွင်းပြတ်စွီးမှုတွေနဲ့ကြုံရလိမ့်မယ်လို့လည်း ADB ကသတိပေးပါတယ်။လက်ရှိအခြေအနေတိုင်းဆက်ပြီးတော့သွားနေပဲဆိုရင်2025ခုနှစ်လောက်မှာဒီအာရှမြို့ကြီးတွေကလူဦးရေတန်း400လောက်ဟာကံယူတန်းဒီရေကြီးရေရှမ်းမှုတွေကိုကြုံရနိုင်တဲ့အနေရရှိနေပြီးလူဦးရေတန်း350လောက်ကတော့ကုန်းတွင်းပိုင်းရေကြီးမှုတွေနဲ့ကြုံကောင်းကြုံကြရမှာဖြစ်တယ်လို့ဆိုပါတယ်ရှင်။